မင်္ဂလာပါခင်ဗျာ။ဒီကနေ့ညပိုင်းဒိုင်အလီလိုက်စီစဉ်ကနေပြီးတော့ကျူးစွာရဲကျွန်တော်ဒီနေ့ဆွနေမဲ့အကြောင်းအရာကတော့ဒီအမေရိကန်ရည်ယူမှုနိုင်ငံတကာဖိအားနဲ့သူ့ရဲ့တည်ရောက်မှုတွေကိစ္စပါ။မြန်မာနိုင်ငံရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွင်းမှာရှိတဲ့လူခွင့်ချိုးဖောက်မှုတွေအတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တို့ဒီရဲဘက်ကစစ်တပ်ကပါပါပါတယ်။အမေရိကန်ပြည်ထောင်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရည်ယူတာတွေလုပ်ပါတယ်။ဖိအားပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စီမှာမဟုတ်ဘူးလို့ပြောသူတွေရှိသလိုပဲဒီယူဒလိုမျိုးရည်ယူမှုတွေကြောင့်လူခွင့်ချိုးဖောက်မှုတွေတဲ့တစုံတရာအဟန့်တာတော့ရှိသွားနိုင်မယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်မလဲဒီအမေရိကန်လွှတ်တော်မှချုပ်ကတော့ဒီထက်ပိုပြီးတော့ရည်ယူဖို့ဆိုပြီးတော့နိုင်ငံရေးဝန်ကြီးကိုတိုက်တွန်းလာတဲ့မျိုးတွေရှိပါတယ်။အခုလိုအမေရိကန်ပြည်ထောင်စုရဲ့ရည်ယူတန်ခတ်မှုမျိုးတွေနိုင်ငံတကာရဲ့ဖိအားတွေဟာဘလောက်တက်ရောက်နိုင်လဲဘလောက်ထိရောက်နိုင်တယ်လဲဒါကိုကျွန်တော်တို့ကူဒဲလီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်က2ဦးရှိပါတယ်။ပထမတူကတော့ယနေ့ခေတ်ဒီနိုင်ငံရေးမဂ္ဂဇင်းရဲ့အေရာချုပ်ဖြစ်တဲ့ဦးသက်စင်ဖြစ်ပါတယ်။နောက်တူကတော့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကဦးဇော်ချက်ဖြစ်ပါလေခင်ဗျ2ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီကျွန်တော်ရှင်းဆုံးကိုသက်စင်ကိုဖိတ်ခေါ်ချင်ပါလေခင်ဗျကိုသက်စင်ကြားရမယ်ထင်ပါလေကိုသက်စင်ကြားပါလား
ဟုတ်ကြားပါတ
ယ်ဗျโอเคကိုသက်စင်ကျွန်တော်ရှင်းဆုံးဒီဖိအားပေးတာတွေထိရောက်တာတွေမတိုင်ခင်မှာရှင်းဆုံးဒီလက်ရှိ NLD အစိုးရရဲ့လူခွင့်ရေးနဲ့ပတ်သက်လို့ရည်တည်ချက်ပေါ့တကယ်တမ်းပြောရရင် NLD အစိုးရတိုက်ခိုက်ဖြစ်ချိန်ကာလတုန်းကလူခွင့်ရေးနဲ့ပတ်သက်ပြီးတော့တော်လေးပြောဆိုထောက်ပြတဲ့ဝေဖန်တဲ့နိုင်ငံတကာဖိအားတွေကိုလည်းသူတောင်းဆိုခဲ့တာမျိုးတွေရှိပါတယ်ခင်ဗျအခုလက်ရှိ NLD အစိုးရကိုနိုင်ကသူကိုယ်နဲ့အစိုးရဖြစ်နေတဲ့အချိန်မှာလူခွင့်ရေးနဲ့ပတ်သက်လို့အခုဆွဆွဲနေတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့သူရဲ့ရည်တည်ချက်ပေါ့ကိုသက်စင်ဘယ်လိုမြင်ပါလဲခင်ဗျ
ဟုတ်ကဲ့ခင်ဗျအဲဒီတော့ဒီဆိုကလာ NLD ပါတီတော့ဒီအတက်ခံဘောကလာတော့တော့ကျွန်တော်တို့ဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ရှိရင်နိုင်ငံတကာကနေပြီးတော့ဟောဒီလိုမျိုးပေါ့နော်ဒီလိုခွင့်ဆန့်ကျင်လုပ်ဖို့ပေါ့နော်အရေးကြီးပြီးဆိုစီးပွားရေးရအရေးကြီးပြီးဆိုဒီစာရင်းမှာကောင်းဆောင်မှုကြီးကသူမလုပ်ခဲ့ဘူးသူတောင်းဆိုခဲ့ဘူးလို့ပြောနေနေတယ်လေဒါပေမဲ့တကယ်တော့ကျွန်တော်ဒီလိုစီရင်ရမှုကြီးခြေထဲမှာဒါရတကယ်ပဲသူကပေါင်ပတ်သက်ခဲ့ပေါင်ပေါင်ပတ်သက်ခဲ့ဒီလိုမျိုးလိုဘူးတောက်ဆိုခဲ့ဆိုတော့အားကြီးရှိပါတယ်။ဒါမှမဟုတ်အခုချိန်မှာအခုချိန်မှာကြားရတဲ့ခါဒီအနာရပြည်နောက်ပိုင်းမှာတော့အကျိုးဒီလိုမျိုးဒီဒုက္ခနဲ့ပတ်သက်တဲ့ကိစ္စတွေမှာသူကနောက်နိုင်ငံကနေပြီးတော့ပေါင်ပတ်သက်ခုနောက်နိုင်ငံနဲ့ကူညီရယူဖို့ဆိုတဲ့ကိစ္စမျိုးတွေကိုတောက်ဆိုကိစ္စမှာတော့တောင်းဦးသူရောတောင်းမိတာမရှိသေးတော့ဒုက္ခနဲ့ပတ်သက်ပြီးရရှိမှာသူဆိုရနေလေဒီခုယူရလိုက်နိုင်ရဲ့ဆိုတဲ့ပုံစံမျိုးကိုတော့ဖော်ဆောင်တဲ့နေထိုင်မှုကိုတွေ့ရပါလေ
။ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီအခုဖြစ်နေတဲ့အခြေအနေတွေပေါ့ကချင်ပြည်မှာလည်းစစ်ပွဲတွေဖြစ်ပါလေစစ်ပွဲနဲ့အတူဒေသခံတွေထိခိုက်တဲ့အောင်မှုရှိပါလေရှမ်းပြည်မှာလည်းဖြစ်ပါလေအလားတူပဲရခိုင်ပြည်မြောက်ပိုင်းမှာလည်းဖြစ်နေတဲ့ပြဿနာတွေရှိပါတယ်။တော့လူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာကအခုဖိအားပေးနေတာနဲ့ပတ်သက်လို့ရောဖိအားပေးလှုပ်ဆောင်တာတွေကတကယ်ကောအစိုးရအပေါ်မှာသွားတဲ့အောင်မှုရှိရလား။
ဟုတ်ကဲ့ဟိုဒီစက်ကလုပ်တဲ့ဟိုဗောရေစိုးစိုးနဲ့တူအောင်လုပ်တဲ့ဒီဟိုနော်ဒီပစ္စည်းမျိုးဆိုတာကတော့တိုင်းဒီလိုစိုးစိုးကခုလုံးနဲ့ပတ်သက်တယ်ဥပမာဒီနှစ်ခုရှိကြပါဘူးကတခုကတော့ဥမာနောက်တစ်ခုကတော့ဒီအယ်လ်နဲ့ပတ်သက်ပြီးအယ်လ်ကနေပြီးတော့ဒီလိုလုံးသွားခွင့်ရေးနဲ့ပတ်သက်တဲ့ကိစ္စမျိုးတွေကိုအဲပြမထားပြီးတဲ့ကိစ္စမျိုးရှိတယ်နောက်တစ်ခုကတော့တိုင်းဒီလိုနဲ့ပတ်သက်တဲ့ဒီခွင့်ရေးဆန်းဆန်းတို့နဲ့မညီတဲ့ကိစ္စမျိုးတွေကိုလုပ်တဲ့အချက်မျိုးတွေရှိကြပါဘူးနှစ်မျိုးရှိကြပါဘူးနော်အခုတော့ဒီလိုဆိုရင်တန်ရှင်မှာတော့ဒါတော့ဒီကြီးကတက်ခဲ့တာကြီးအပြစ်မထားပြီးတော့လုပ်တဲ့ဆန်ရှင်မျိုးဖြစ်တယ်။ဆိုတော့ဆန်ရှင်မျိုးဖြစ်တဲ့အခါကျနောက်တစ်ခုကလည်းဒီဆန်ရှင်မှာလုပ်တဲ့အခါကျတန်ပြည့်တဲ့အခါကျတော့လေဘုရားပြောရင်အရာရှိလေးရောက်ကိုလည်းဒီကြီးကနေပတ်သက်ပြီးတော့ဆန်ရှင်မလုပ်ခင်ကလေးတော့ကတက်မပေါ်နေပြီးတော့စစ်တပ်ကနေပြီးဒီကြီးဒီဆန်ရှင်လေးရောက်ကိုတကယ်တည်းပြီးတော့အပြစ်ကျူးလွန်ခဲ့တဲ့ဆိုပြီးတော့ရည်ရည်ရှိရှိခဲ့တယ်။အဲ့ဒီပုံမှာမူတည်ပြီးတော့ဒီအမေရိကန်ဘက်ကနေပြီးတော့ဖြတ်ပြီးတော့ဒီရစီရောက်တာသူတို့မှာတိကျခိုင်လုံတဲ့အောက်ဆက်ရရှိတဲ့အတွက်ထပ်ပြီးတော့သူတို့ကိုဆန်ရှင်လုပ်တယ်ပေါ့တက်ကက်ဆန်ရှင်လုပ်တယ်ဆိုပြီးတော့ပြစ်မှတ်ထားပြီးဆန်ရှင်လုပ်တယ်ဆိုပြီးတော့ယူပစ်ဆိုရဆိုပြီးတော့တော်တယ်ပေါ့ဗျာအဲ့တော့ဒီကပြောချင်တာကတော့အမေရိကန်ရဲ့သဘောထားကြောင့်ကြည့်ရတော့ပေါ့နော်သူကဒီကအချင်းဒီနိုင်ငံတကာသတ်မှတ်ထားတဲ့လူခွင့်ဆန်ရှင်ဆန်ကျုံနဲ့မညီရဲ့လုပ်ရတဲ့ကိုလုပ်မယ်ဆိုလို့ရှိရင်တော့ဒီလိုမျိုးယူပစ်ဆိုမှုပြစ်ဒဏ်ဆန်မှတ်မှုတွေလုပ်မယ်ဆိုပြီးတော့သဘောထားသိရသဘောပဲဒီကနေ့ပတ်သက်ပြီးတော့လောကမှာတော့အစိုးရဘက်ကတော့အမှတ်တုံးပြမှုအမှတ်တစောက်လုံးပေါ့ဗျာဒီဖြစ်စဉ်တွေခိုင်ပြီးနေဖြစ်စဉ်အချင်းချင်းတွေခိုင်ပြီးနေအချင်းချင်းတွေဆန်းနေတဲ့ခိုင်ပြီးနေဖြစ်စဉ်တစ်ခုလုံးမှာအစိုးရကနေပြီးတော့ဒီလိုစီနဲ့ပတ်သက်ပြီးလူခွင့်နဲ့ပတ်သက်ပြီးဒီကလူခွင့်နဲ့ပတ်သက်ပြီးချုပ်ဖို့နေကိစ္စနဲ့ပတ်သက်ပြီးတော့အခုချိန်ဒီပြဿနာနေပြီးတော့ကြောက်ဆူကြောက်ဆူတာမျိုးဝေဖန်တာမျိုးထောက်ပြရမှုတခါမကြောက်ဘူးဒါပေမဲ့အဲဒီခိုင်ပြီးနေကတည်းကခိုင်ပြီးနေကိစ္စနဲ့ပတ်သက်ပြီးတော့ပမာဦးဆုံးစပြီးတော့ sanction လုပ်ဖို့တူတာပဲကတော့ဒါဟိုနင်ပေါ့နော် breeding နဲ့နင်ငံနိုင်ငံနဲ့ breeding နိုင်ငံနဲ့စပြီးပြီးရင်စပြီးရောလုပ်တယ်အဲ့ချိန်မှာစစ်တပ်ကနေပြီးတော့ပြန်ပြီးတော့ပြင်းထန်တဲ့တုံ့ပြန်တယ်ဒါပေမဲ့အဲ့နောက်ပိုင်းမှာ EU1 နေစလုပ်တယ်အဲ့ချိန်မှာဘာမှမပြောဘူးနောက်အမေရိကန်တို့ရဲ့ sanction လေးဒီကနေ့တက်တက်ပြီးတော့လည်းတက်မော်နေပြီးဘာမှထူးထူးခြားခြားတုံ့ပြန်ပြောဆိုတာအချိန်လိုမျိုးပြန်ပြီးတော့ဟိုဆက်ဆက်ပြီးခံကြံပြောတာကမတွေ့ရဘူးဗျာအဲ့ဒါထူးခြားမှုပြန်ပေါ့နော်ဒါလက်ရှိအစိုးရအနေနဲ့ဥပဆောင်တဲ့အစိုးရကတော့ဒီကနေ့ပတ်သက်တဲ့ဆော်လုံးဥက္ကဋ္ဌနဲ့ပတ်သက်ပြီးတော့ဒီအနာရယဇဉ်ကာလအစပြီးဒီဥက္ကဋ္ဌနဲ့ပတ်သက်ပြီးတော့ဒုံးပြကျင်းနဲ့ကြိုးဆိုတာတွေ့ရတယ်ကြီ
း။ Okay ကုသစင်လိလိုင်းပေါ်မှာနေပြပအောင်ခင်ဗျာကျွန်တော်ကုစောချက်ဖိတ်ခေါ်ချင်ပါတယ်ကုစောချက်ခုနကပြောသွားတဲ့ထင်ပါဒီအနေအစိုးရရည်တည်ချက်ပါပါတယ်လူခွင်နဲ့ပတ်သက်လို့အခုလိုနိုင်ငံတကာကနေပြီးတော့အခုအထူးသဖြင့်ဆိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြတ်မှတ်ထားရေးယူတဲ့ဟာမျိုးတွေကဘယ်လောက်ထိတိုက်ရောက်မှုရှိပါလဲခင်ဗျာမြန်မာနိုင်ငံလူခွင်အခြေအနေတကယ်တမ်းတိုးတက်လာဖို့အတွက်
โอเคအခုကျွန်တော်အမြင်ပြောရမယ်ဆိုရင်လောလောလတ်ကျွန်တော်တို့ဒီမှာအရင်ကနဲ့ဆိုင်တော့ဘလူးဘလူးခေါ်ရမယ်ဆိုတော့ကျွန်တော်တို့ဒီနိုင်ငံတကာဖိအားနဲ့အတူဒီအမေရိကန်အစိုးရအနေနဲ့အဲဒီတပ်ပိုင်းဆိုင်ရာထိပ်ကြီးခေါင်းဆောင်လေးဦးကိုအရေးယူဆက်ချင်းလောက်တဲ့အပေါ်မှာရောပြည်တဲ့လုံခဲ့တဲ့ဒီရေခိုင်အရေးကိစ္စနဲ့ပတ်သက်ပြီးမှအဲတက်ဆိုင်ရာအာရအနာရှိတွေကိုအနာရှိခေါင်းဆောင်တွေကိုသူတို့အရေးယူပြန်ဆိုမှုအပေါ်မှာမူတည်မှသူတို့မင်းနေတာပါတော့သူအပြုတ်သဘောဆောင်လာတဲ့အမေထားမှာတွေ့ရတယ်ဗျ။ဘာဖြစ်လို့ဆိုသူတို့ဟိုတကယ်ဟိုဟာကိုအတော်ဝင်ရှိတဲ့ပုဂ္ဂိုလ်တွေကိုသူတို့အရေးယူတာလို့ဖြုတ်လိုက်တာလို့ဘာလို့ညာတို့ကကျွန်တော်တို့အသေးစိတ်တော့ကကနာတော့မသိပေမဲ့ဒီလိုလိုသူ့ရဲ့ရှေ့မှာချင်းတာမင်းတာဖြစ်အောင်တော့သူတို့ဒီနိုင်ငံတကာရဲ့ဖိအားတွေကြောင့်ဘယ်လိုကျွန်တော်တို့အဲ့လိုတုံ့ပြန်ကြည့်တယ်။ကျွန်တော်တို့ကချင်းပြည်နယ်ဘက်မှာဆိုရင်လည်းသူတို့ဒီမှာတပ်ဖက်ကအနေနဲ့ကမ္ဘာပေးကဒီလူခွင့်ရေးဒီချစ်ဖောက်တယ်ပြီးတော့ဒီ IGG တွေကိုသူတို့လက်မလေးကပြတ်တက်တဲ့အနေအထားတွေရှိတယ်အဲ့ဒါတွေဒီကိုလည်းသူတို့ဒီချက်ချင်းကြီးပဲသူတို့ဘယ်လိုကောင်းလဲဆိုတော့တပ်ပိုင်းကနေလာပြီးမှစုံတန်းပို့ထုတ်မှုအရေးယူတာလည်းရှိတယ်ပြီးတော့တိုက်ရမှုကအစတက်ဆရာအာနာရှိတွေကိုအာနာရှိပုဂ္ဂိုလ်တွေကိုသူတို့ဟိုထောင်တန်းစင်ချက်ချတဲ့အနေအထားတွေကိုလည်းတွေ့ရတယ်ပြီးတော့အဲ့ဒါကြောင့်ဒီနိုင်ငံတကာကနေဖိအားပေးတဲ့ပုံမှာတအားအကြမ်းမှုတွေပြီးတော့ကျွန်တော်တို့ဒီအခုလက်ရှိကျွန်တော်တို့ဒီဘယ်ကပြည်ထောင်စုအနေနဲ့ဒီရေလောလောဆယ်လက်ကျွန်တော်တို့ဒီတပ်ပိတ်ကအရာရှိလေးဦးကိုပိတ်ဆို့ဆန့်ရှင်လုပ်တဲ့အပေါ်မှာအဲ့ချက်ပုံပြီးမှပုံမှန်ပြင်ထန်တဲ့အရေးယူပန်းသတ်ပြီးဆုံးမှုတွေကိုကျွန်တော်တို့ကထိခိုက်ကြခြင်းနဲ့လုခိုက်ခြင်းနဲ့ပြီးတော့ဒီတပ်ပိတ်ဆရာကလည်းသူတို့ကအမေရိကန်ဆိုးရအနေနဲ့ကိုယ်ယူထောက်ပံ့တဲ့ဟာတွေကိုလည်းတကယ်လို့များဆီဆီရှိနေဆက်စပန်လို့လုပ်ပေးဖို့ကျွန်တော်တို့အနေနဲ့အဲ့လိုပဲနောက်ထပ်ဒီအမေရိကန်ပြည်တော်ဆိုလို့ကျွန်တော်တက်တွန်းလို့ပါလေပြီးတော့ဒီတော့ခုနပြောသွားလို့ပါလေပြောသွားတယ်လို့ပါပဲ NLD အစိုးရလက်ထက်မှာလူခွင့်ရင်းချူဖောက်မှုအပေါ်မှာအစိုးရအနေနဲ့တိတိမအတန်ထက်တာတော့မရှိပါဘူးခုနအကူပြောသွားတယ်လို့ပါပဲ NLD အစိုးရအာဏာမြိုက်ခင်မှာတော့ပုံစံတမျိုးနဲ့သူတို့ပြောရမှသူတို့အမေရခဲ့တယ်တက်ခဲ့တယ်ပြီးတော့လက်ရှိအာဏာရတဲ့အချိန်မှာတော့သူတို့ဟိုအစသူတို့ပြောခဲ့တဲ့အနေအထားနဲ့အခုလက်ရှိအစိုးရအနေအထားမှာဒီနေ့အပြောနဲ့အလုပ်ကတော်တော်လေးကွဲနေတယ်လို့တော်တော်လေးမတူတဲ့အပိုင်းအများကြီးတွေ့ရတာပေါ့နော်အဲ့တော့လူခွင့်ရေးကကျွန်တော်တို့ဒီရေတစ်ခွေလုံးပါပဲကျွန်တော်တို့ချူပေါက်တဲ့ဟာတွေကကိုပြန်တုံးတက်ကြည့်ရမယ်ဆိုရင်ကျွန်တော်တို့မျက်နှာပူတွေ့ပါပဲပြီးတော့တကယ်အရေးကြီးတဲ့ဟာတွေကတရားမျှတမှုရှိတဲ့အပိုင်းအများကြီးတွေ့ရတယ်
ကျွန်တော်ဟုတ်ကဲ့ဒီညမှာကုစားချက်ကိုတခုမေးချင်ပါတယ်ခင်ဗျာလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေပတ်သက်ပြီးတော့နိုင်ငံတကာကဖိအားပေးရေးယူတဲ့အခါမှာလုံခြုံရေးတပ်ဖွဲ့တွေကအဓိကပြတ်မှတ်ထားပြီးတော့ဦးစားပေးဆောင်ရွက်ပါတယ်ဘာဖြစ်လို့ဆိုနိုင်ငံတကာသုံးသက်ချက်မှာရောတချို့သုံးသက်ချက်တွေမှာရောမြန်မာနိုင်ငံမှာဆူရနှစ်ရပုံစံမျိုးဖြစ်နေတဲ့ဆိုအမြင်လက်ရှိတာပေါ့ဒါပေမဲ့လက်ရှိ NLD ဆူရကတော့နိုင်ငံတော်တာဝန်ရရကိုတာဝန်ယူထားရသူဖြစ်ပါတယ်အဲ့တော့ဒီလူခွင့်ချိုးဖောက်မှုတွေမှာဒီမျိုးသားလက်ရှိအစိုးရအနေနဲ့ကိုဘယ်လောက်ထိတာဝန်ရှိတယ်လို့ဥစ္စာချက်ယူဆပါလဲ
ကျွန်တော်အမြင်ပြောရမယ်ဆိုရင်လက်ရှိနိုင်ငံတော်အစိုးရဘက်မှာပြည်ဝတာဝန်ရှိတယ်လို့ကျွန်တော်ကအဲ့လိုပဲမြင်တယ်ဘာလို့ဆိုတော့နိုင်ငံတော်အစိုးရရဲ့အောက်မှာပဲတာကျ institution ကအောက်မှာပဲရှိတဲ့အတွက်ကြောင့်သူအစိုးရအချိန်မှာလုံးဝပြည်ဝတာဝန်ရှိတယ်လို့ကျွန်တော်သုံးသပ်မိတယ်ကြည့်
အဲ့တော့ရေးယူမှုတွေမှာရက်သားတွေမပါတဲ့ကိစ္စကရောဥစ္စာချက်အနေနဲ့ဇုံတရားပြောစရာများရှိပါလားအကြသားအစိုးရပိုင်းကတောင်းရှိလို့မပါဘူ
း။ဟုတ်ကဲ့ကျွန်တော်ဟုတ်ကဲ့
ဆိုလိုတာကကျွန်တော်တို့ပြစ်မှတ်ထားရေးယူတဲ့အခါမှာနိုင်ငံတကာကလုပ်တဲ့အခါမှာဒီစစ်တပ်တို့ရဲတို့လူမျိုးပိုင်းဆိုင်ရာတာဝန်ရှိသူတွေကအဓိကဒါပြစ်မှတ်ထားရေးယူပါတယ်ဒါပေမဲ့အရက်သားအုပ်ချုပ်ရေးပိုင်းလူတွေမပါပါဘူးဒါကိုလက်ခံပါလား
အော်ဒါတော့ကျွန်တော်လက်ခံပါတယ်ဘာဖြစ်လို့ဆိုတော့ဒီလက်လက်ကင်တဲ့ရဲဘက်တို့တပ်ဘက်ကပဲသူတို့ဘယ်လိုခေါ်လဲဆိုတော့ဒီလူကိုညှို့ပတ်မှုတွေကအများတော့အဖြစ်ရခိုင်တို့ကသူတို့စီမှာပဲပူချစ်မဲ့ချစ်တာချစ်တဲ့တဲ့ကြောင့်အဲ့ဒါကိုပဲသူတို့လည်းသူတို့လည်းဆောင်းပေးမှဒီအပေးလို့ကျွန်တော်
ဟုတ်ကဲ့ခင်ဗျဥစ္စာချက်ဒီ live ပေါ်မှာနေပြောအောင်ခင်ဗျကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ
်
ကိုဂျိုးဆက်ဝါတော့လူခွန်ကြီးဒီကာကွယ်မြင့်တင်သူများဒီလူမှုဖွဲ့စည်းကိုဥဆောင်ကိုစ조사နေတဲ့ဥဆောင်တောင်းမှုစ조사နေတဲ့လူငယ်ခေါင်းဆောင်သူဖြစ်ပါတယ်ကိုဂျိုးဆက်ဝါကြားပါလားခင်ဗျဟု
တ်ကဲ့ပါကြားပါ
ဂျိုးဆက်ဝါကိုကျွန်တော်တခုဥစားပြီးတော့မေးချင်တာလူခွန်ကြီးလက်ရှိမြန်မာနိုင်ငံမှာလူခွန်ကြီးနဲ့ပတ်သက်လို့ခုနကပြောနေလို့ပဲအများကလည်းသုံးသပ်ကြပါတယ်လူခွန်ကြီးဆိုတဲ့ဟာကတစ်ချိန်လုံးကဆိုရင်တော့တော်တော်လေးအတန်ထွက်တယ်ဒါပေမဲ့လူခွန်ကြီးနဲ့ပတ်သက်လို့နောက်ပိုင်းမှာတော်တော်လေးလူခွင်နဲ့ပတ်သက်ပြီးတော့ပြောကြဆိုကြလှုံ့ဆော်ကြတာနည်းလာတယ်အဲ့တော့ဒီကြားထဲမှာလူခွင်လှုပ်ရှားသူတွေကိုပြင်းပြင်းထန်ထန်ဝေဖန်တဲ့အမုန်းစကားတွေပြောပြီးတော့တိုက်ခိုက်တာတွေကျွန်တော်ကြုံနေရပါတယ်အဲ့တော့လူခွင်ဒီလှုပ်ရှားသူတွေရဲ့နေထားလက်ရှိ NLD အစိုးရအောက်မှာဘယ်လောက်ထိလွတ်လပ်လပ်လုပ်ကင်ခွင့်ရှိပါလဲ
ဆိုတော့ကျွန်တော်တို့ဒီခုလက်ရှိမှာပေါ့နော်လူခွင်ရေလှုပ်ရှားသူတွေအနေနဲ့ဟိုအခက်ဟိုတုံ့ပြန်နေရတဲ့ချက်တွေကတော့ဘယ်ပေါင်းစုံကနေလာနေကြတာရှိတယ်ဗျဆိုတော့အခုပထမတစ်ချက်ကတော့ဒီတမရော့ဘက်ကပေါ့နော်တမရော့ကနေပြီးတော့အရင်ကတည်းကသူကလူခွင်ရေဖွဲ့ကြီးတွေဆိုတာကဟိုအများအားဟိုဝါရပြန်ပြီးတော့ဟိုဥစားဟိုပြည်သူတွေဟိုအပြုသဘောမမြင်အောင်လို့လှုပ်ဆောင်ခဲ့ရတယ်နည်းနည်းရှိရပဲဒုတိယကသူကတော့အခုအစိုးရပေါ့နော်အစိုးရတက်လာတဲ့နောက်ပိုင်းမှာဟိုကျွန်တော်တို့ဒီအရင်ကဆိုလို့ရှိရင်ဒီဟိုကျွန်တော်အစိုးရကိုယ်တိုင်ကဟို NLD ပါတီ NLD ထောက်ခံတွေကိုယ်တိုင်ကအရင်ကဆိုရင်လက်မထပ်တဲ့ဟိုချင်းချင်းမျိုးတွေအများကြီးရှိခဲ့ပေမဲ့လည်းခုနောက်ပိုင်းမှာတော်တော်ကြီးအကန့်အသတ်လောက်တာတွေဟိုတုံလာရတယ်အခုဆိုလို့ရှိရင်ကရားတို့ဘာတို့မှဆိုလို့ရှိရင်လည်းတော်တော်ကြီးဟိုပြည်နယ်ဒေသနဲ့အစိုးရကနေပေါ့နော်ကန့်သတ်တွေအများကြီးလုံလာတာတွေတွေ့ရတယ်တစ်ချိန်တည်းမှာဒီလိုမျိုးရန်နေရာတွေအစိုးရတရားရအဖွဲ့ကြီးရတယ်မသားပဲနဲ့ဒီတီတူဒီကိုသူဆိုတာကပြောရတဲ့ဒီဆိုရထောက်ခံတဲ့လူတွေပေါ့နော်ဆိုရထောက်ခံတဲ့လူတွေကိုပြီးတော့တက်မလို့ထောက်ခံတဲ့လူတွေရောပဲပေါင်းစုံကနေကျွန်တော်တို့ဟိုပြရားပေးရကြုံလာရတယ်ခင်ဗျာဆိုတော့ဟိုဥမာတနေ့ရမှာတော့ပြီးတော့ကျွန်တော်လူခွင့်နဲ့ပတ်သက်ပြီးတော့ဟိုလှုပ်ဆောင်မှုတစ်ခုလုပ်မယ်ဒါမှမဟုတ်လို့ရှိရင်သင်တန်းမဲ့ဖြစ်ဖြစ်ပေါ့နော်ဟိုစနေဝေးတစ်ခုလုပ်မယ်ဆိုလို့ရှိရင်အရင်ကတက်စားလို့ရှိရင်အရင်ကဆိုလို့ရှိရင်တော့ကျွန်တော်တို့ကဟိုအစိုးရကိုအဓိကโอ้โหคุณพี่จะไปต่อเลยเลิกได้เลยป่ะเนาะกูรอบไปมาจะอะไรไม่กลับเลยจนปีดูริก็พอโหยังเนกาทีฟตัวนี้นี่ชื่อละไอ้คํามาโหชื่อไปมากูลูกคุณเอกก็ช่อๆอยู่นะกูลงจุงนี้ตัวอ้ายเปลี่ยนซินซาไอ้คําดูชื่อป่ะเนาะทุกทีเป็นนิพกาผิดแต่ data ริมมาชื่อไทนาและนักไก่ data ริมมาผิดสิดิกูยะไก่ data มาไม่ผิดสิป่ะเนาะลูกดิลูกคุณเอกโหกากวยหลูดิลูกคุณเอกอภิเษกแต่ว่าไม่จริงเจบุยอ่ะอภิเษกเรายะแฟอภิเษกดิชื่ออ่ะแน่ดิ NGO ดิชื่ออ่ะแน่ดิตลอดเลยโหเนกาทีฟอันนี้ขึ้นในไอ้คํามาโหยังโหกูเนี่ยโหชื่อดอกอย่าโหกูเนี่ยดิနိုင်စွာအလုံးနိုင်တဲ့အတိုင်းတာအရာကိုအများကြီးကန့်သက်တယ်ကြိုးပါပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကိုကျိုးဆက်ကတစ်ဆက်တည်းမေးချင်တာကအခုလိုနိုင်ငံတကာဖိအားတွေလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေအေးအေးယူမှုတွေလှုပ်လာတာကခုနကလူခွင့်ရေးလှုပ်ရှားသူတွေလူခွင့်ရေးလှုပ်ရှားမှုတွေအတွက်အထောက်ပံ့ဖြစ်စေလားပို့ပြီးတော့ချက်တဲ့တွေ့စေလားဘယ်လိုမြင်ပါလဲ
ခုလိုမျိုးအေးအေးယူတာကတော့သူတို့အနေနဲ့ကျွန်တော်တို့ပေါ်အထောက်ပံ့ဖြစ်မလားအခက်အခဲပိုဖြစ်စေမလားဆိုတာထက်ကိုဆိုတာတွေကိုစဉ်းစားတဲ့အထက်ကိုသူတို့ကဟိုဒီလက်ရှိဒီတမရောပေါ့နော်တမရောအနေနဲ့တာဝန်ရှိရလို့သူကမြင်တဲ့အတွက်အေးအေးယူအေးအေးယူမှုတွေလုပ်တာပေါ့နော်ဆိုတော့ကျွန်တော်တို့ဘက်ကတော့ဟိုဒီလိုမျိုးအခုဒီတက်ချွတ်လှုပ်ရှားသူတွေအနေနဲ့ကတော့ခုအေးအေးယူမှုတွေလုပ်တဲ့လူတွေနဲ့ကျွန်တော်ဘက်ကကြုံရမှာပဲဘယ်လိုပဲဖြစ်တနည်းမဟုတ်တနည်းနဲ့ကျွန်တော်ကဟိုအကျက်တဲတွေဟိုဟိုလှုပ်ကိုရဲ့ဒီလှုပ်ရှားမှုတွေလုပ်တဲ့အခါမှာတကယ်ရက်တဲတွေကတော့ကြုံနေရမှာပဲအရင်ကလည်းကြုံခဲ့တာပဲအခုလည်းကြုံခဲ့တာပဲဟိုလူခွင့်ရေးလှုပ်ရှားသူတယောက်ရဲ့အမြင်အရဆိုလို့ရှိရင်တော့ဒီလိုမျိုးစူးစူးကလူခွင့်ရေးချုပ်ပေါင်းမှုတွေဖြစ်ခဲ့တဲ့ပုံမှာဒီလိုပြစ်မှတ်ထားဒီ targeted sanction တွေပေါ့နော်ပြစ်မှတ်ထားတဲ့အရေးမှုတွေကတော့ဟိုလုပ်ဖို့လိုရလို့ထင်တယ်သူတို့အနေနဲ့ဒီမူဝါဒဗေဂန်ဆိုတဲ့အနေနဲ့မူဝါဒဟိုအပြောင်းလဲဖြစ်လာတဲ့အဆောက်အဦခြေလမ်းလို့ဆိုရရတယ်ပေါ့နော်ဆိုတော့
အဲ့ဒီပုံမှာတော့ကျွန်တော်တို့နေရတော့ကိုကျိုးဆက်ဝါရုပ်ပြင်လိုအပ်တယ်လို့ထင်တယ်ပေါ့နော်ကျွန်တော်တို့ကရှင်တွေကိုအလှည့်ပေးချင်ပါလေအရင်ဆုံးတော့ကိုပါထွန်းတူဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာဒီအမေရိကန်နိုင်ငံနေပြီးတော့မြန်မာအစိုးရလူ့အခွင့်အရေးချိုးဖောက်တာတွေရှိပါတယ်ဆိုပြီးတော့ အစည်းအဝေးပြီးဆိုတာတွေအရေးယူတာတွေပြရားပေးတာတွေကြည့်ခဲ့ဘူးပါနဲ့ကိုတင်ရလည်းပဲအစည်းအဝေးပြီးဆိုခဲ့ဘူးပါလေဒါနဲ့ဒီဟာတွေကပြတ်မှတ်ကိုမကြည့်ခဲ့ပဲနဲ့ပြည်သူတွေပဲအထင်လာခဲ့ပါလေအဲလိုပြီးဆိုခဲ့တဲ့သူပြည်သူတွေကစီးဝါးကြိုက်ကြတာတွေဖြစ်ခဲ့ပါလေဒီကဲအမှန်ဖြစ်ပြမှုကိုပြည်ဝင်မှနေတဲ့ကျွန်တော်တို့တော့မှအကုန်မသိပါဘူးအစိုးရကြီးညာတာတမျိုးသတင်းဌာနမျိုးစုံတွေကနေပြီးတော့ပြောတာတပုံနဲ့ဖေဟာရောမလို့တော့မသိခဲ့ပါဒါကြောင့်အမှန်တရားကိုသိရင်လည်းဆိုလို့ရှိရင်ဒီမှုတွေကိုပြုလုပ်တဲ့ပုံစံနဲ့အပြုလုပ်ခဲ့တဲ့ပုံစံတွေနဲ့ပေါင်းမှသာလျှင်အမှန်တရားကိုသိရမှာဖြစ်ပါတယ်။ဟုတ
်ကဲ့။
အဲလိုအမှန်တရားကိုသိပြီဆိုလို့ရှိရင်အကောင်းဆုံးကတော့အတွန့်ကြကြဝင်ရောက်ပူပေါင်းမယ်။ပြဿနာဘာကြောင့်ဖြစ်တယ်။ဒီပြဿနာကိုသိအောင်လုပ်မယ်။ဒီပြဿနာကိုဘယ်လိုဖြေရှင်းရင်ကောင်းမလို့ဆိုနီးပေါင်းစုံနဲ့စဉ်းစားမယ်။စဉ်းစားပြီးတော့အကောင်းဆုံးနည်းလမ်းနဲ့ဖြေရှင်းမယ်ဆိုရင်လည်းအထိနာတဲ့ငါပြည်သူတွေလည်းအထိနာတဲ့ကိစ္စဖြစ်နိုင်လိမ့်မယ်လို့ထင်ပါတယ်။ခုနည်းရတော့ပြည်သူတွေကိုထိနိုင်ရမယ်လို့ထင်တဲ့အတွက်
ဟုတ်ကဲ့ပါခင်ဗျာကုပါထွန်းပြောတဲ့ခါမှာ ਨੇ ကျွန်တော်လည်းရှင်းလင်းထပ်ပြောချင်တာကကုကနာမနေ့ခုနကတော့ကုသက်စင်ဥသက်စင်ရှင်းပြရထင်မှာပါပါတယ်ရေယူတက်ခတ်မှုမှာကုနာရင်းနှောင်းကလူစီးပွားရေးတန်ခတ်တာတမျိုးဒါမှမဟုတ်ရှင်ဒိတ်ကြိုက်လူခွင့်ချိုးပေါမှုတွေမှာပတ်သက်တဲ့လူတွေကိုပြစ်မှတ်ထားပြီးတော့ရေယူတာတမျိုးနှစ်မျိုးတော့ရှိပါတယ်အဲ့ဒါကိုကျွန်တော်ပြန်ပြီးသုံးသပ်ပြီးပြန်ပြီးပြပါမယ်နောက်တော့ရှစ်တူကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုတီးလည်မှုတို့တို့ဆွေးနွေးပြီးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့လက်ရှိအစိုးရစစ်တပ်အားနော်မြန်မာလူချင်းနဲ့အဖွဲ့အစည်းမဟုတ်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်။ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တို့အခုကချင်ပြည်နယ်မှာသူတို့မကြားသွားပြီးတော့တိုက်ခိုက်နေတာကိုနော်ကချင်ပြည်လူတို့ကမြန်မာရေးကိုနော်ဆန္ဒပြတယ်။မြန်မာရေးကိုလူချင်ပါတယ်နော်။မြန်မာရေးဆန္ဒလာပြတာကိုနော်မြန်မာရေးကိုတောင်းဆိုတယ်ဆန္ဒလာပြတာကိုသူတို့ကဆက်ပြီးတော့ဖမ်းဆီးတယ်နော်။အမျိုးမျိုးကြံစီတော့လှုပ်ဆောင်တယ်ဖမ်းဆီးနေတာကိုကျွန်တော်ကြည့်လိုက်ဆိုရင်မြန်မာရေးလူချင်းနဲ့စစ်တပ်မဟုတ်ပါဘူးဗျ။ဒီလိုလူလည်းနဲ့စစ်တပ်ပဲနော်တိုင်းလားအလုံးကိုနော်သူတို့ကအာဏာထိန်းချုပ်ဖို့သူတို့လှုပ်ဆောင်တဲ့စစ်တပ်နော်အစိုးရလည်းပါဝင်တယ်ဘာဖြစ်လဲဆိုတော့နော်ရခိုင်ပြည်နယ်မှာနော်လူခွင့်ထိုးပေါက်တာကိုနော်ဗိုလ်ချုပ်ဝင်းအောင်လှိုင်ကဘာပြောလဲဆိုတော့လက်မခံဘူးအဲနိုင်ငံကလာပြီးတော့ဝင်ရောက်စီးနေဖို့ပြေဆုံးဖို့လက်မခံဘူးနော်နောက်ပြီးတော့လာပြန်ဟောဒေါ်သွားသိကြီးရပါตัวละละสิสิว่าละไม่คำเอ้อล่ะจิมาส่วนเองนอกกว่าอสูยะดีเนาะอสูยะไถ่ตันบ้องกองดีเนาะสิตัดเนี่ยปูบ้องไว้တော့ตะแฟกอะตากวยปี้เนี่ยดูจนอเนเนี่ยเน้นมาเลยครับ
โอเคครับกูดีไล่หมู่เจื้อสู่ครับเนี่ยจนตรอชินชูปี้สาลีเนี่ยพับปะจิมาเลยกูမျိုးสอนอสูยะสาตูปี้ท่าราก็သူရေးထားတာတော့ရေးယူမှုကအဖြစ်မဟုတ်ပါဘူးတဲ့တကယ်အစ်မတူတက်ပြောင်းလဲခြင်းနဲ့အမှန်တိုင်းလူကုံတိတ်ခါနဲ့အညီဖြစ်စေခြင်းနဲ့ဆိုရင်တော့ပူပေါင်းဆောင်ရွက်ပါတဲ့နောက်ကိုကျော်မြင့်ဆိုတဲ့သရောရှင်တယောက်ကလည်းပြီးစားပြီးပို့ပါလေအမေရိကန်ပြောင်စုရဲ့ရေးယူတန်ခတ်မှုတွေကလိုအပ်တယ်လို့ထိရောက်မှာမဟုတ်ပါဘူးတဲ့ဘာကြောင့်လဲဆိုတော့အဓိက criminals ဒီရာဇဝတ်မှုကျူးလွန်သူတွေကဒဏ်ခတ်ရေးယူတာနေပြီးတော့လွမြောက်နေစေဖြစ်လို့ပါတဲ့ဒါတော့သရောရှင်တွေအမြင်ဖြစ်ပါတယ်ကျွန်တော်ပင်နိုင်ဆွေးနွေးတဲ့သူတွေအရင်ဆုံးလှည့်ပေးကြပါလေဥစောချက်ကိုအရင်ဖိတ်ခေါ်ကြပါလေခင်ဗျာခုနကသရောရှင်တွေဆွေးနွေးထားတဲ့အထဲမှာသူသဖြင့်ကိုပါထွန်းပြောထားတဲ့အထဲမှာတိုင်းပြည်ကိုဒီရေးယူမှုတွေကတိုင်းပြည်ကိုထိခိုက်စေပါလေတဲ့အဲ့တော့ပူပေါင်းဆောင်ရွက်တဲ့ဟာမျိုးပေါ့နော်ဟိုစိုးရနဲ့ဖြစ်အာဏာပိုင်နဲ့ပူပေါင်းဆောင်ရွက်ပြီးအပြေထုတ်တဲ့နီးကိုသုံးပါဆိုတဲ့ဟာမျိုးပြောပါလေဥစောချက်အမြင်လေးသိကြပါလေခင်ဗျာ
ကောင်းမချလိုက်ရောကိုကို
ဟုတ်ကဲ့ခုနကဒီရေးမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဖိအားပေးတဲ့ရေးယူမှုတွေဟာတဲ့လူတို့ဘာထိခိုက်စေတယ်ဒါကြောင့်မလို့ပူပေါင်းဆောင်ရွက်ပြီးတော့အာနာဘီနဲ့ပူပေါင်းဆောင်ပြီးတော့အဖြေရှာတဲ့နဲ့တခြားနီးလန်းရှာတဲ့နဲ့ဆိုတဲ့ဟာမျိုးတချို့သရော့ရှင်တွေကပြောဆိုရေးသားကြပါလေဒါနဲ့ပတ်သက်လို့ကိုဇော်ကျဲရဲ့အမြင်လေးသိချင်ပါတယ
်။ Oh ဒီအမြင်ကတော့ကျွန်တော်အမြင်ပြောရမယ်ဆိုရင်အဲသူတို့အနေနဲ့ဒီပူပေါင်းပါဝင်ဖို့ကျွန်တော်တို့ပြည်သူအနေနဲ့လည်းဒီပူပေါင်းပါဝင်ဖို့ကတော်တော်လေးလိုအပ်ပါတယ်ဒါမဲ့တကယ်ကျွန်တော်တို့အလုပ်ဒီအတူတကွသူတို့တကယ်လူများလက်ပြချက်ချက်ကျွန်တော်တို့လှုပ်ဆောင်တဲ့အချိန်မှာသူတို့အနေနဲ့အဲခုနညတာမှုမရှိတဲ့အပိုင်းတွေအများကြီးတွေ့ရတယ်ကျွန်တော်တို့ဒီမှာအဲလက်တွေ့ကျွန်တော်တို့အောက်ချင်တဲ့ဖြစ်တဲ့အခြေအနေအမြင်ထားတယ်အများကြီးရှိတာပေါ့နော်အပေါ်ကနဲ့အပေါ်ကအမိန်ပေးလိုက်တာတမျိုးအောက်ချင်တဲ့ဖြစ်တဲ့ဟာတမျိုးအယူဖြစ်နေတဲ့အမြင်ထားအများကြီးရှိတယ်အဲ့ဒါကြောင့်အဲဒီဟာကကျွန်တော်တို့ဒီဖိအားပေးတဲ့အပေါ်မှာဒီတင်းတင်းထန်ထန်ဖိအားပေးတဲ့ဟာကကျွန်တော်တို့ဒီလူတို့ဒီကျွန်တော်တို့ပူပေါင်းမှလို့ဆောင်ပြမအတူတူဟိုဝိုင်းဝန်းဖြည့်ချင်းတယ်ဆိုတော့ဒီတပ်ပက်ပိုင်းဆိုင်ရာအကောင်ဆောင်တွေနဲ့အတူတူလက်တွဲမယ်ဆိုတော့ကျွန်တော်တို့ပြည်သူတွေအမြင်တွေကတော့ပူပေါင်းမှုကနည်းနည်း
เออนี่ดังก็นี่แค่เนี่ยทําใหม่ชื่อเลยตัวเราต้องการนี่เลยอ่ะโอเคครับเนี่ยเราเฉิงเล่ใต้ไปแล้วว่ากูตัดสินของเราเราซ้อมเมเจอร์มาเลยครับอ่ะกูคุณน่ะก็ตัวเราชินนี่ต้องตัดตัวได้ชุดต้องตัวเราชินนี่อเมียนป่ะเนาะနိုင်ငံကိုထိခိုက်မယ်ဆိုတဲ့အမြင်ခုနကဒီရေယူတန်ခတ်မှုတွေကိုသူတို့မြင်တာကနိုင်ငံကိုထိခိုက်စေတဲ့အရင်တော့ကဆိုးရလဲပြောပါတယ်ဒီ
ဒီကဲဟိုလူတူချင်းထိခဲ့တာဆိုလို့ရှိရင်တခြားလူတူဟိုပါထိခဲ့တယ်ဆိုရယ်ဆိုပြီးတော့အများကြီးတုံးကြပါတယ်ခုလက်တချို့သွားရှင်နေမြင်မှာအဲ့ဒါကြီးတွေ့ရပါတယ်နောက်တစ်ချက်ကတော့ဟိုဒီလိုမျိုးပြားပေးရတဲ့ဆိုင်အာနာပိုင်နဲ့ပူးပေါင်းဆောင်ရင်အဖြစ်မရှိဘူးလားတခြားဖြစ်မရှိဘူးလားဆိုတဲ့တုံးသက်ချက်ပါဥသက်စင်ရဲ့အမြင်သိကြပါတယ်ခင်ဗျာဟုတ်ဘယ်မှာတက်ကောင်လာတော့ကျွန်တော်တ နိုင်ငံလုံးမှာရှိတဲ့ရေးပါတဲ့အစိုးရတွေရဲ့လုံးဝသူ့မှာထားတတ်ခဲ့တယ်ဖြစ်ပေါ်တဲ့လုံးဝဟိုဘောတော့တူလေးအောင်လုပ်တဲ့ဆွေးဟာနှစ်ခုရှိတယ်အခုဆန်ရှင်ကတော့အဓိကတော့ပြင်မှတ်ထားပြီးတော့ဒီကအရေးယူပေးဆွေးဟာပေါ့နော်အဲ့ဒီကတော့သူကနောက်တစ်ခုကလည်းအခုပြင်မှတ်ထားပြီးပေးဆွေးရဲ့ဆိုတာကလည်းပြောလို့ရှိရင်တော့တမလောကနေပြီးတော့အရေးယူတိုင်းအပြစ်ရှိပါတယ်လို့လက်ခံအရေးယူထားတဲ့ပုံကိုယ်တွေကိုအရေးယူတာနိုင်ငံကဆန်ရှင်ဆန်ရှင်ဟိုဘလိုက်ငါလည်းသူအရေးယူတာအဲ့တော့တခါကလည်းသူကတကယ်လို့နိုင်ငံကဆန်ရှင်ဆန်ရှင်ကိုဆက်ပြီးမလိုက်ငါဘူးဆိုလို့ရှိရင်ဒီကသတိရအရေးကြီးနေဆိုရဲ message ကိုပေးတာပေါ့ဗျာဆိုတော့ဒီအရာနဲ့တပိုင်းတပေါင်းနေဆိုတော့ဒုတိယမျိုးကဒုတိယပြဿနာကလည်းပါလဲဆိုဒီလိုမျိုးနိုင်ငံတကာနဲ့နော်ပူးပေါင်းဆောင်ရွက်ဖို့ဆိုတာတကယ်အရေးကြီးပါတယ်နိုင်ငံတကာကတောင်းခါပြောနေတာနိုင်ငံတကာကလည်းကတော့နဲ့အစိုးရကတော့တက်မတော်ကတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ပြီးတော့ဘဝကလက်ရှိဖြစ်နေတဲ့လူခွင့်ပြဿနာတွေဖြစ်ရှင်းပါလို့ထားတယ်အဲ့ဒါဟာကိုလည်းနိုင်ငံကတတိပြည်လည်းပြောနေတယ်ကုလသမဂ္ဂလည်းပြောနေတယ်နိုင်ငံကလည်းပြောနေတယ်အဲ့တော့ဒီကအခြေအကျုံအဖြစ်ကတော့ဝိုင်းမရှိနေတဲ့လက်ရှိအစိုးရရဲ့တက်မတော်ရဲ့လက်ရှိရှိနေတဲ့နိုင်ငံတကာနဲ့ဆွတ်ဆွဲထားတဲ့ဟုတ်လားမဟုတ်လားတော့မသိဘူးဒါပေမဲ့နိုင်ငံတကာနဲ့ဆွတ်ဆွဲထားတဲ့လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာနဲ့ပူးပေါင်းဖြေရှင်းနေတာလည်းအဖြစ်ဖြစ်ပါတယ်ဟိုတစ်ခါတည်းပြောနေရနိုင်ငံတကာနဲ့တစ်ခါတည်းပြောနေရဒီဘက်ကတစ်ခါတည်းပြောနေရကအဖြစ်မဟုတ်ပါဘူးအဲ့တော့ကြီးညက်ပို့ပြီးနိုင်ငံကောင်းမှုဒီထက်ရှေ့ဆက်ပြီးတော့လူခွင့်ရေးအခြေအနေတိုးတက်ကောင်းမှုဆိုလို့ရှိရင်တော့လက်ရှိအစိုးရကတက်မတော်ရောနိုင်ငံတကာရောအချင်းကြီးအားလုံးကိုပူးပေါင်းဆောင်ရွက်ဖို့အရေးကြီးပါတယ်အဲ့ဒါကလည်းကျွန်တော်နိုင်ငံအဖြစ်ဖြစ်ပါတယ်ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာတော်ရှင်ကြီးရဲ့ခုနကတချို့သူတို့ရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ကုသစင်ပြန်ပြီးတော့ဖြည့်ဆို့သွားတာကိုနားလည်မယ်လို့ထင်ပါတယ်ခင်ဗျာကျွန်တော်ဒိုင်းရဲ့လီလိုက်စီစဉ်အချိန်လေးစစ်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဦးသက်စင်ဦးစော့ချက်ဂျိုးဆက်ဝါနဲ့ကျွန်တော်တော်ရှင်ကြီးအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းရဲ့လီလိုက်စီစဉ်ဒီမှာရန်နောက်ကိုပြပါခင်ဗျာ